ဘီလာရုနဲ့ရုရှားနိုင်ငံကိုတမိုင်းဝင်ခီးသွားနေတဲ့ခေါင်းဆောင်ကြီးတယောက်ပြန်လာနေပါပြီ။ဂျိုတိုရေးအဖွဲ့တွေလည်းလေစိတ်မှရောက်ရှိနေကြပါပြီ။အဲ့ဒီဂျိုဆိုရေးအဖွဲ့တွေကခေါင်းဆောင်ကြီးပြန်လာရင်ဒီလိုဂျိုမဲဆိုပြီးတော့သူ့ထက်ကဘသူပိုကုန်းနိုင်လဲခါကုန်းပြိုင်တဲ့သူကပြိုင်တဲ့အိုးစီဘုံမောင်းနေတီးပြီးတော့ဂျိုတင်လေးကျင့်ထားကြတာပါ။မြန်မာတနိုင်ငံလုံးအတွက်ကောင်းမွန်တဲ့အနာဂတ်ကိုရုရှားနိုင်ငံကနေခေါင်းဆောင်ကြီးတယောက်ယူလာနိုင်ခဲ့ပြီမဟုတ်လား။ဒီလောက်တော့ကြိုးဆိုရမှာပေါ့ဗျာ။တကယ်တမ်းခေါင်းဆောင်ကြီးရောက်လာတဲ့အချိန်မှာတော့ကြိုးဆိုရေးသမားတွေကိုလက်တောင်မပြနိုင်ပါဘူး။အရေးပေါ်စေကူတာမှုခံယူဖို့အတွက်ဆေးရုံကိုတန်းပြေးသွားရပါပြီ။ခီးစဉ်တစ်လျှောက်မှအုံလွှဲလာတာနဲ့လက်နာလာလို့ပါ။ဇက်ခိုင်အုံလွှဲရတဲ့အကြောင်းရင်းကအားလုံးကိုမော့ကြည့်ရလို့ဖြစ်ပြီးတော့လက်နာရတဲ့အကြောင်းရင်းကရုရှားနိုင်ငံနဲ့ဘီလာရုနိုင်ငံကအစည်းအဝေးခုံကြီးတွေဟာဖဲသားထိုင်ကုန်ပေါ်ကနေအောက်ကိုရှော့ပြီးပြုတ်မကြရအောင်စပွဲကိုလက်နဲ့တွန်းထားရလို့ပါဒီလိုမှတွန်းမထားဘူးဆိုရင်ဇပွဲအောက်ကနေပဲအစည်းအဝေးတက်ရပါလိမ့်မယ်ဒါဟာနိုင်ငံခေါင်းဆောင်တယောက်အနေနဲ့မသင့်တော်ပါဘူးခေါင်းဆောင်ကြီးတယောက်ဒီလိုအနာခံပြီးသွာလာခဲ့ရတဲ့ခီးစဉ်မှာအအောင်မြင်ဆုံးရလတ်ကတော့အနုမြူဓာတ်ပေါင်းဖို့တလုံးကိုအကျွေးနဲ့ဝယ်လာနိုင်ခဲ့တာပါပဲဒီနေ့မှတနားီလောက်ပဲမီးရတဲ့မြန်မာပြည်သူပြည်သားတွေအတွက်အမောင်ကိုခွင်းပြီးအလင်းကိုဆောင်ဖို့ခေါင်းဆောင်ကြီးတယောက်လုံနိုင်ခဲ့ပါပြီ။အလှဲ့ကျမီးပေးစနစ်မှာညအချိန်မတော်ထမင်းဟင်ထချက်ရတဲ့ဒုက္ခတွေချုပ်ငိမ့်သွားတော့မှာပါ။မကြခင်အာကာသစခန်းကနေပြီးတော့လှမ်းကြည့်လိုက်ရင်မြန်မာပြည်ကိုပြန်ပြီးမြင်ရတော့မှာပါ။အဲ့ဒီအပြင်လျှက်စစ်ရထားတွေလျှက်စစ်ကားတွေခုံပေါင်းပြီးကောင်းဆောင်ကြီးအင်မတန်ဖြစ်ချင်တဲ့တဘာဝရှုကင်းတွေကိုလှဲ့လေကြီးရှုနိုင်တဲ့မြေအောက်ယထားတွေကိုနေပြီးတော့မှခုံမောင်းနိုင်တော့မှာပါ။ဒါကြောင့်ပြည်သူပြည်သားတွေဟာခေတ်သစ်မီးအိမ်ရှင်ဖြစ်တယ်လဲဓာတ်ပေါင်းဖို့ရှင်ကြီးအဖြစ်ခေါင်းဆောင်ကြီးကိုတင်စားခေါ်ဝေါ်နေကြတာပါမြန်မာနိုင်ငံကအနုမြူစွမ်းအင်ကိုပိုင်ဆိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာပါပြီနောက်နှစ်ပေါင်း100လောက်ကြာရင်အနုမြူလက်နက်တွေအနုမြူထိပ်ဖူးတွေကိုပိုင်ဆိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာတော့မှာပါအဲ့ဒီပေါင်းဖို့ကြီးအကျွေးနဲ့ရလို့ဝယ်လာတာတော့ဟုတ်ပါပြီဘလို့ပြန်ဆက်ကြမလဲဆိုပြီးတော့မေးတော့ခေါင်းဆောင်ကြီးမှာပလန်တွေရှိထားပြီးသားဖြစ်ပါတယ်ဒါကြောင့်တခါတည်းအကျွေးဆက်မဲ့အစီအစဉ်တွေကိုပါလက်မှတ်ထိုးလာခဲ့ပြီးသားပါတစ်တေလဲကုန်ပြီဗျာတရန်ဇာတာတွေထွက်တဲ့နေရာတွေလဲတော်လန်ရေးသမားတွေရဲ့လက်ထဲမှာဆိုတော့ဖြစ်နိုင်ပါမလားလို့မမေးပါနဲ့လူငယ်တရန်ဇာတာတွေကမြန်မာပြည်မှာအပေါဆုံးနဲ့အကျွဲဝဆုံးလို့ဖြေရပါလိမ့်မယ်လူငယ်တွေကိုခေါင်းဆောင်ကြီးတယောက်ရုရှားကိုတင်ပို့သွားမှာပါရှေ့တန်းလိုက်မလားရုရှားသွားမလားဆိုရင်ရုရှားပဲသွားကြမှာပါသူတို့တွေကရုရှားကတဆင့်ယူကရိန်းမှာတာဝန်ထမ်းဆောင်ရမှာပါဒါကြောင့်လဲရေရှည်စီမံကိန်းအနေနဲ့ကျောင်းနေမှာရုရှားစာတင်ပို့တခါတည်းရုရှားဆရာတွေပါခေါ်လာခဲ့ပါပြီရုရှားစာတတ်သွားပြီဆိုရင်ရုရှားကိုသွားလို့ရမယ်အပြင်ရုရှားတွေမြန်မာပြည်လာလည်ရင်လဲဘာသာစကားအခက်ခဲမရှိတော့ပါဘူးရုရှားတွေကိုလဲမြန်မာပြည်လာလည်ကြဖို့တခါတည်းခီးသွားသဘောညီချက်ခေါင်းဆောင်ကြီးကယူလာခဲ့ပါသေးတယ်ရုရှားခီးသွားတွေလာလဲရင်ကုသိုလ်ယူနိုင်ရေးအတွက်နေပြည်တော်ကမာရဝီဇယဖျားကိုလည်းတွားဖူးလို့ရပါသေးတယ်ဖျားဖူးပြီးတဲ့နောက်မှာတော့စင်ပြူတွေကိုလစ်လာကြည့်ရှုနိုင်ပါတယ်အဲ့ဒီနောက်မှာတော့ငလိုက်ဆယ်နဲ့လှေခွင်းတောင်တွေမှာအပန်းဖြေအနားယူလို့ရအောင်ဘောခွင်းတွေစီစဉ်ပေးထားပါတယ်ရန်ကုန်မှာလဲကျင်တော့ရွှေကုံဖျားဘိုးတထောင်ဖျားငါးတက်ကြီး၆ထက်ကြီးစတဲ့ကြီးကိုကြီးအဋိဌံခီးစဉ်ရှိပါသေးတယ်။ကန်းကြီးမှာအနားယူမယ်ဆိုရင်တော့ဆယ်အိမ်နန်းကန်းကြီးနဲ့ညောင်ချောင်းသာရှိပါတယ်။ညဘက်ကကျင်တော့ဟိုင်းကန်းတွေမှာကြိုက်တဲ့မူရစ်ဆေးရှူပြီးကလို့ရအောင်စီစဉ်ထားပါသေးတယ်။ဒါပေမဲ့ညဘက်လက်ရလက်ရလုံရင်တော့ပေါ်တာပါရင်တာဝန်မယူနိုင်ပါဘူး။ခမရုံနိုင်ငံကဒီလောက်ပဲလဲလို့ရတာလားဗျာဆိုမေးရင်တော့အခြားနေရာတွေကိုလည်းသွားလဲလို့ရပါသေးတယ်။ခီးသွားနေတော့ကားပေါ်တက်လာကြလူတတိုင်းနေနဲ့အကာခံရရင်တော့ကိုထိုက်နဲ့ကိုပါပဲဒီကြတဲ့ဂိတ်တဂိတ်မှာပကဖနဲ့တိုးရင်တော့မျက်နှာဖြူဒလန်းဆိုတာငါတို့မှအသက်တွေအထောက်ထားတွေရှိပြီးသားသူတို့ဖုန်းကိုနောက်ဆုံးပေါ်ဆက်တွေနဲ့နောက်ဆုံးပေါ်ဆော့ဖ်ဝဲတွေနဲ့စစ်ထားပြီးသားအထောက်ထားတွေအကုန်ရှိတယ်ဆိုပြီးတော့ရုရှားတန်ယုံကကိုတိုင်းတွားရွေးရပါလိမ့်မယ်ဒီလိုခီးသွွားလုပ်ငန်းတွေလူတင်ပို့မှုတွေအပြင်ထဝယ်ရင်နဲ့ဇုံကြီးဖွင့်လှစ်ဖို့စာချုပ်ချုပ်လာခဲ့ပါသေးတယ်။အဲ့ဒီနေရာကတော်လန်ရေးသမားတွေစိုးမိုးနေတာဗျ။ဘလို့လုပ်မလဲဆိုတော့ရုရှားကကိုယ့်ဘာကိုတိုက်ယူပြီးလုပ်ရမှာပါ။ထိုင်းနဲ့တွဲလုံးမှာဟိုဘက်ဒီဘက်ကုံတွယ်လို့ရမှာမဟုတ်လားဆိုတော့ဒါကထိုင်းနဲ့ရုရှားရဲ့ကိစ္စပါ။ဒါဆိုနောက်ဆုံးဗျာအနုယူဓာတ်ပေါင်းပုံကြီးအခုလိုတည်လိုက်တော့ခေါင်းဆောင်ကြီးတို့မိသားစုရောင်းနေတဲ့ဆိုလာပြားတွေမရောင်းရမှာမစိုးရိမ်ဘူးလားဆိုမေးတော့ခေါင်းဆောင်ကြီးကတူတူလေးပြောပါတော့တယ်။အဲ့ဒါတော့မပူနဲ့တဲ့။သူဝယ်လာတဲ့အနုမြူဓာတ်ပေါင်းပုံကဒီလောက်ပဲရှိတာဆိုလက်ညှိုးညွှန်ပြလိုက်တာကမိလာချင်းကိုအစင်သင့်စောင့်မျှော်နေတဲ့လေးလုံးချက်ထမင်းပေါင်းဦးပါပဲဗျာ။